စီးပွားရေးပညာရှင်ပေါမောက်ခဦးခင်မောင်ကြီးစင်ကာပူနိုင်ငံမှာစက်တင်ဘာလ6ရက်နေ့တောက်ကြနေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံစီးပွားရေးတက္ကသိုလ်မှာပေါမောက်ခအဖြစ်ထမ်းဆောင်ခဲ့ပြီးတော့စင်ကာပူကိုထွက်သွားပြီးတဲ့နောက်မှာလေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စီးပွားရေးစီမံခန့်ခွဲရေးဆိုင်ရာစာအုပ်စာရနေဟောပြောချက်တွေဆက်သွယ်မေးမြန်းခန်းတွေအများအများကိုပြုလုပ်ခဲ့တဲ့ပညာရှင်တဦးလည်းဖြစ်ပါတယ်။ဥက္ကမောင်ကြီးကွယ်လွန်သွားခြင်းဟာကြီးမားတဲ့ဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့လူများကဆိုကြပါတယ်။အသေးစိတ်ကိုတော့ဦးကျော်ဆန္ဒကတင်ပြပေးထားပါတယ်ရှင်
။ပမခဥက္ကမောင်ကြီးကိုကျွန်တော်စတင်တွေ့ဦးတာဟာ1980ပြည့်လွန်နှစ်ကဆရာဟာစီးပွားတက္ကသိုလ်မှာပမခလုပ်ပြီးတော့မြန်မာနိုင်ငံသုရေသနအသင်းမှာဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကတခါတွေ့ဦးတာဖြစ်ပါတယ်။အဲဒီနောက်မှာတော့ကျွန်တော်ပြည်ပအသံလွှင့်ဌာနတွင်မှတာဝန်ထမ်းဆောင်တဲ့အခါဆရာဥက္ကမောင်ကြီးကိုမကြာခဏဆိုသလိုအင်တာဗျူးလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကအခုလိုမြန်မာနိုင်ငံမှာပွင့်လင်းလွတ်လပ်မှုစိတ်မရှိသေးတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်များသောအားဖြင့်ပညာရှင်တွေဟာအဲ့ဒီအချိန်ကကျွန်တော်တာဝန်ထမ်းဆောင်နေတဲ့ BBC သံလွှင့်ဌာနရဲ့ဆက်သွယ်မေးမြန်းတာတွေကိုသိပြီးတော့မဖြေကျင်ကြပါဘူးခင်ဗျာအကြောင်းအမျိုးမျိုးပြပြီးတော့ညှဉ်းဆန်ကြပါတယ်ဒါပေမဲ့ဆရာဦးခင်မောင်ကြီးကတခါမှမညှဉ်းပါဘူးကျွန်တော်ကဆက်သွယ်မေးမြန်းလိုက်တိုင်းဆရာကြီးဟာသူ့ရဲ့ထင်မြင်ယူဆချက်တွေကိုတဲ့တို့ပွင့်ပွင့်လင်းလင်းစေတနာအပြည့်နဲ့သူပြောရပါတယ်အထူးသဖြင့်သူပြောခဲ့တဲ့အထက်မှာမြန်မာနိုင်ငံစီးပွားရေးအဖြစ်ဆင်းရဲရဲ့နံပါတ်မှုတွေတက်ဒါအုပ်ချုပ်ရေးယိုယွင်းတာခြားစားပျက်စီးတာဇာတိတမန္တန်ယိုယွင်းတာဟာပြင်ရခက်မယ်ဆိုတဲ့အကြောင်းပညာရေးအဆင့်နှိမ်သွားတာကိစ္စတွေပတ်သက်ပြီးတော့သူဟာပြောဆိုထောက်ပြတတ်ပါတယ်။အခုဆရာကြီးနဲ့အတူရောင်းတက်ကသူမှအတူလုပ်ခဲ့တဲ့နောက်ပြည်ပကိုဆရာကြီးထွက်လာပြီးတဲ့နောက်မှာလည်းသူတို့ကလုပ်ငန်းတွေကိုအတူတွဲပြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်ရေးအရာလည်းအင်မတန်ရင်းနှီးတဲ့အမေရိကန်ပြည်ထောင်စုကိုလံဘီယာတက်ကသူကစီးပွားရေးပါမခဒေါက်တာဖင်လေးကဆရာကြီးဥက္ကမောင်ကြီးကွယ်လွန်သွားတာဟာအင်မတန်ကြီးမားတဲ့ဆုံးရှုံးမှုတရားဖြစ်တယ်လို့အခုလိုပြောပါရခင်ဗျာ
All the many ideas that he had regarding public administration and governmental system and promotion of economic development none of these things was ever really put into practice I think if he had an opportunity of 1 year
လူလူအုပ်ချုပ်ရေးအစိုးရစနစ်စီးပွားရေးတိုးတက်ဖွံ့ဖြိုးမှုလို့နဲ့ပတ်သက်ပြီးသူ့မှာအယူအဆစိတ်ကူးစိတ်တမ်းတွေအများကြီးရှိခဲ့ပေမဲ့ဘယ်တစ်ခုမှအကောင့်ထဲမဖော်နိုင်ခဲ့ပါဘူးသူ့အနေနဲ့အဲ့ဒါတွေကိုလက်တွေ့အကောင့်ထဲဖော်ခွင့်တစ်နှစ်လောက်အချိန်ရခဲ့ရင်တော့မြန်မာနိုင်ငံရဲ့အခြေအနေဟာတိတိတသာပြောင်းလဲသွားခဲ့ပါလိမ့်မယ်သူကွယ်လွန်သွားတာဟာအင်မတန်ကြီးမားတဲ့ဆုံးရှုံးမှုတစ်ရပ်ဖြစ်ပါတယ်။သူဟာပညာရက်တယောက်သားမကလက်တွေ့ကြကြလှုပ်ဆောင်တဲ့သူတယောက်လည်းဖြစ်ပါတယ်။သူဘဝနောက်ပိုင်းမှာနိုင်ငံရေးမလုပ်ခဲ့တော့သူ့အယူဆတွေကိုအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒါပေမဲ့သူပြုစုခဲ့တဲ့စာအုပ်တွေအတွေ့အခေါ်အယူဆတွေဟာအခုချိန်အထိတိုင်းပြည်အတွက်လိုက်နာကျင့်သုံးနိုင်တဲ့အကျိုးရှိစေနိုင်တဲ့အမွေအနှစ်ဖြစ်ကျန်ရစ်နေခဲ့ပါတယ
်။ဆရာဖင်လီကပြောတဲ့အထက်မှာဆရာကြီးဥက္ကမောင်ကြီးဟာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့စာအုပ်စာတမ်းတွေအများကြီးပြုစုခဲ့သလိုမြန်မာနိုင်ငံအတွက်တန်ဖိုးရှိတဲ့စီးပွားရေးပညာရှင်တွေပညာတတ်တွေကိုလည်းအများကြီးမွေးထုတ်ခဲ့တယ်လို့ဆိုပါရယ်အဲ့ဒီထက်ကဦးကတော့ရောင်စီးပွားရေးတက္ကသိုလ်ကနေစပေရာတိခအဖြစ်ထမ်းဆောင်ခဲ့တဲ့ဒေါက်တင်မေသိန်းဖြစ်ပါရခင်ဗျာ
ဆရာကြီးဟာပညာရေးမှာသူကအင်မတန်မှထူးခြားသူဖြစ်သလိုမှန်နာကိုလုပ်ပြီးမဟုတ်မခံတဲ့စိတ်ဓာတ်လည်းရှိခဲ့ပါတယ်ဆရာကြီးကအမှန်တရားဘက်ကအမြဲရပ်တည်ခဲ့ပါတယ်သူဂျပန်တော်လိုင်းရင်းမှာလည်းပါဝင်ခဲ့ဘူးလေလို့ကျွန်မသိခဲ့ဘူးပါတယ်။နောက်စီးပွားရေးတက္ကသိုလ်ဝါနိစာပိတာဌာနမှာကတိကဌာနဖို့အဖြစ်နဲ့ဒါဝန်ထမ်းဆောင်ခဲ့ပါတယ်။ဦးနေဝင်းအစိုးရရဲ့လက်ထက်မှာတော့သူဟာအစိုးရကိုကောင်းမြင်ခဲ့ဘူးဟိုပြောရရင်မဆလပါတီမဝင်ခဲ့ဘူး။ဒါကြောင့်မလို့သူကစီးပွားရေးတက္ကသိုလ်ရဲ့ပါမောက်ခတ်ချုပ်ရာထူးကိုရသင့်ရတိုက်ပါရင်းနဲ့တိုးမြှင့်ပေးခြင်းမခံခဲ့ရပါဘူးရှင်။သူဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းလေးစာရန်တွေရေးခဲ့ပါတယ်။နောက်စီဝါရေးတက်တုဒေသနာတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့အစိုးရကပညာရှင်တွေကိုအသုံးမပြုခဲ့တဲ့အတွက်သူအင်မတန်မှအားမလိုအားမရဖြစ်ပြီးတော့စင်ကာပူနိုင်ငံကိုဖတ်သွားခဲ့ပါတယ်။အဲဒီစင်ကာပူနိုင်ငံမှာသူဟာစီဝါရေးကြောင်းတွေထောင်ခဲ့တယ်၊စီဝါရေးပညာတွေကိုဖြန့်ဝေခဲ့ပါတယ်
။ပမခဥက္ကမောင်ကြီးဟာ1988နောက်ပိုင်းပြည်ပမှအခြေစိုက်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရကဥဆောင်တဲ့ဘမဖန်အဖွဲ့မှလည်းကျန်းစီးပွားရေးပညာရှင်တွေစုစည်းပြီးတော့ပါဝင်ဥဆောင်ခဲ့ပါတယ်။ဆရာကြီးပြုစုခဲ့တဲ့အထက်မှာအထင်ရှားဆုံးစာအုပ်ကတော့2000ခုနှစ်မှာစီးပွားရေးပညာရှင်များနဲ့စုပေါင်းပြုစုခဲ့တဲ့ Economic Development of Burma: A Vision and a Strategy ဆိုတဲ့စာအုပ်ပဲဖြစ်ပါခင်ဗျာ
။ CIA ပမောက္ခဦးခင်မောင်ကြီးဟာကွယ်လွန်တဲ့အချိန်မှာအသက်86နှစ်ရှိပြီဖြစ်ပါတယ်ရှင်။